မကြသေးခင်ရှင်တိလက်နက်ခင်မင်းပခါတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာမိုင်းနဲ့စစ်ကြံလက်နက်တွေပေါက်ကွေးမှုတွေကြောင့်ကလင်းငွေပါဝင်ဒေသခံရသားတွေထိခိုက်သေဆုံးမှုတွေပြင်နောက်ဆက်တွဲဘလို့ဆိုးကျိုးတွေကြုံနေရတယ်ဆိုတာပြောပြပေးပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မှာမိုင်းနဲ့စစ်ကြံလက်နက်တွေပေါက်ကွေးမှုတွေပါဝင်လက်နက်ခံမင်းပခါတွေကြောင့်အသက်ဆုံးရှုံးတာကိုလဲအင်ကဆုံးရှုံးတာတွေပြင်နောက်ဆက်တွဲလူမှုဘဝတွေပါထိခိုက်မှုတွေလည်းရှိနေပါတယ်ဒီနေ့ထိမှပဲပထမဆုံးအကျဉ်းစစ်ကြံလက်နက်ပေါက်ကွေးမှုကြောင့်မင်းပြမျိုးနယ်စပထားချေးရွာကအသက်45နှစ်အရွယ်မျိုးသမီးတူတေဆုံးပြီးအနီးနားကလေးတချို့ပါဝင်လူကိုဒဏ်ရခဲ့ပါတယ
်ဖြစ်တဲ့နေရာကကြာတားနေတဲ့နေရာကတအိမ်နဲ့အိမ်လောက်ခြာလာပေါ့ခြာတဲ့ခါကျတော့အဲ့ဒီမှာသွားတဲ့ခါအမေပြောခဲ့တဲ့နိုင်ဝက်လောက်ကြာတဲ့ခါကျတော့အဲ့လိုမှာဘုံပေါက်ကွေးတဲ့ကြားတယ်ဒါပေါက်ကွေးတဲ့ကြားတဲ့ခါကျတော့ဒီလောက်ဆိုတားအမေပါသွားပြီဆိုပြီးနာတာကပြေးတော့ပြေးတာပဲဒါတိတော့မတိခဲ့ဘူးပေါ့အမေပါသွားတယ်မပါဘူးဆိုတာမသိဘူးအဲ့ဒီမှာသူဒီဆွေမျိုးတွေကိုပြောတယ်သားအမေကအဲ့ဒီကိုသွားတယ်ဆိုတော့နောက်ပြီးမှအဲ့လိုမေးကြတာပေါ့ဟိုကဒါကိုသားတငယ်ချင်းတွေကိုမေးကြတဲ့ခါကျတော့အဲ့ဒီအအောင်မှာလည်းလူတွေကစင်းနေကြပြီလို့ပြောတယ်တင်နေကြပြီပေါ့အဲ့လိုပြောတဲ့ခါကျတော့တတိတွေပါမေ့နေကြပြီဆိုတဲ့ခါကျတော့သားအဲ့လိုအလိုတကြီးပြေးသွားတဲ့ခါကျအမေရဲ့ဒါအလောင်းကိုတွေးရတာပေါ့အလောင်းကိုတွေးတဲ့ခါကျအမေကထိတဲ့နေရာကနုံအပေါ်ထက်ပေါ့အဲ့ဒီမှာဒါဒဏ်ရာတွေပါလေရတယ်ပြီးအဲ့ဒီမှာဆုံးသွားတယ
်မောင်လှကျော်တန်းရဲ့အသက်55နှစ်ရွယ်ဖတ်ခင်ဖြစ်သူဟာလေပိကရက်နဲ့ဇွန်လတဲ့စပထားချေးရွာနီးတပ်မတော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့ကြတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးကြောက်ပေါက်ခွေရာကတစ်ဆုံးသူ6ဦးမှာတဦးပါဝင်ဖြစ်ခဲ့ပါတယ
်အဲ့လိုတိုက်ပွဲတွေပါလေဖြစ်တယ်ပြင်းထန်တဲ့အခါကျတော့အဲ့လိုပုံအောင်တဲ့ဘုံတို့ကြီးချောင်းသွားကြတယ်ပုံအောင်အဲ့ဒီမှာပုံအောင်ကြတယ်ပုံအောင်တဲ့အခါကျတော့လက်နက်ကြီးကျေးဇူးငါမထမ်းမပင်းနဲ့အဲဒီကြောင်းအောက်ကိုကြားတဲ့ခါကျတော့သူကဘုံပေါက်ပွေးပြီနာသူကခြောက်ရောက်တည်တယ်သူကဂျန်တဲ့သူကဒဏ်ရာရတယ်အဲ့ဒီမှာအဲ့ဒါအဖေရဲ့ဖြစ်ပျက်ပေါ့ဒီအမေကကြတော့ဒီဒါတည့်နှစ်ရက်ပဲရှိတာပေါ့တည်တဲ့ခါကျတော့
ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်အရသာထိခိုက်သေဆုံးမှုတွေတာမကမိုင်းတွေစစ်ကြံလက်နက်တွေအန်ဒီရဲ့ကြောင့်နိုင်ငံတကာအတိုင်းဝန်ကြားစိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံမှာမိုင်းနဲ့စစ်ကြံလက်နက်ပေါက်ကွေးမှုတွေကြောင့်ကလေးငယ်တွေတေဆုံးဒဏ်ရာမှုတွေတိုးလာတာဟာစိုးရိမ်စရာကောင်းတယ်လို့လေကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကစပထားချေးရွာပေါက်ကွေးမှုပြီးမှပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့2020ပြည့်ဇန်နဝါရီလကနေစက်တင်ဘာလအထိတေဆုံးသူကလေး73ယောက်နဲ့အပြင်းထန်ဒဏ်ရာသူ56ယောက်ရှိခဲ့တယ်လို့လေမှတ်တမ်းတင်ထားပါတယ်လက်နက်ကင်ပဏိပခတ်တွေကြောင့်မိသားစုပြုတ်ကွေးတဲ့အဖြစ်နဲ့ကြုံခဲ့ရတဲ့မောင်လှကျော်တန်းကတော့မိဘနှစ်ပါးစလုံးမရှိတော့တဲ့အတွက်ကိုတိုင်ကျောင်းသူညီမငယ်အတွက်စိတ်ပူနေပါတယ်
အဓိကတော့ပူတာညီမလေးအတွက်အများပူတယ်ပြီးရင်ခံစားရတာကကဘာကြီးတစ်ချမ်းလုံးပျော်ကွေးသားဆိုခံစားရတယ်အစစရရအဖေနဲ့အမေပဲလှုပ်ကြွေးခဲ့တာလေလှုပ်ကြွေးခဲ့တာအဲ့ဒီနဲ့အဖေကျေးဇူးကိုလည်းမဆက်လျောက်ဘူးအမေကျေးဇူးကိုလည်းသင်မဆက်လျောက်ဘူးအဲ့ဒါနဲ့ခံတော့ခံစားရပါတယ်ဝမ်းတော့ဝမ်းနေပေးတယ
်မြန်မာနိုင်ငံမှာမိုင်းနဲ့စစ်ကြံလက်နက်တွေပေါက်ကွေးမှုကြောင့်တိဆုံးတန်ရသူ၃ပုံ၃ပုံကျော်ဟာကလေးငယ်တွေဖြစ်ကြပြီးတဝက်လောက်ဟာရခိုင်ပြည်နယ်မှာဖြစ်တယ်လို့လည်း UNICEF ကပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇန်နဝါရီလကနေစက်တင်ဘာလအတွင်းလက်နက်ကင်မင်းပခတ်တွေကြောင့်တေဆုံးရတဲ့ကလေး49ယောက်ရှိပြီးကိုလဲအင်ကထိခိုက်ဆုံးရှုံးသူ134ယောက်ထိရှိခဲ့တာကြောင့်အရင်တစ်နှစ်ကထက်ပိုများလာတယ်လို့လည်းပြောပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေရစေးသွားတာ2လကျော်ကြာရှိနေပြီဖြစ်ပေမဲ့ပဋိပက္ခဒေသအတွင်းအုံပြုခွေကြတဲ့မိုင်းနဲ့လက်နက်တွေရဲ့အန္တရာယ်ကတော့စိုးရိမ်စရာဖြစ်ရှိနေစေဖြစ်ပါတယ
်ဟုတ်ပါတယ်ကျမတို့ကတို့တွေတောင်းတွေကိုတော့ရတယ်ဟန်ခုတဲ့တောင်းမှာထဲခုတ်တယ်တော့ကြတော့အဲ့ဒါတွေကကလေးတွေမှာအပြန်သွားတယ်နဲ့ပါလာတာပဲဖြစ်နေတယ်ဒါစိတ်ကလည်းတော့လက်ရှိရှင်ရှိနေတယ်ဘာဖြစ်လို့ဆိုတော့အဖေတော်မှလည်းဆိုနေခဲ့တယ်လေအဲနဲ့ရှိနေတယ်လို့ထင်တယ်ကျမတို့ကတော့ဆိုရင်ပါတယ်ဆိုရင်ပါတယ်ဒါပေကျမတို့ကတော့တို့တွေတောင်းနေတော့လို့ရှိရင်တော့တန်စားတယ်ပြန်တော့မယူပါဘူးတို့ဒီကလေးတွေကလည်းမသိပဲဖြစ်တော့တာပဲဖြစ်မှာ
မိုင်းနဲ့စစ်ကြံလက်နက်တွေဟာကလေးတွေအတွက်ပိုပြီးအန္တရာယ်ရှိတယ်လို့ပောက်ကွေးမှုဒဏ်ကိုလည်းပိုပြီးခံရနိုင်တယ်လို့လည်း UNICEF ကတတိပေးထားပါတယ်ဒါကြောင့်လည်းလက်နက်ကမင်းပခတ်တွေမှာပါဝင်နေသူတွေအလုံးအနေနဲ့မိုင်းထောင်တဲ့လောက်ရတွေကိုမလောက်ကြဖို့နဲ့မြေမြောင်းမိုင်းတွေနဲ့မပေါက်ကွေးတဲ့လက်နက်ကြီးဆိုင်တွေကိုရှင်းလင်းဖို့လိုအပ်နေတယ်လို့မိုင်းနဲ့မပေါက်ကွေးတဲ့စစ်ကြံလက်နက်တွေရဲ့အန္တရာယ်ကိုလည်းသတိထားဖို့အသိပညာပေးလုပ်ငန်းတွေလိုအပ်နေတယ်လို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်